Bangladesh နိုင်ငံတဲကရိုဟင်ဂျာဒုက္ခသည်စခန်းမှာပြိုင်ဖက်လက်နက်ကိုင်အုပ်စုနှစ်ခုတိုက်ခိုက်ကြတဲ့အတွက်အနည်းဆုံး2ဦးသေဆုံးပြီးတော့တချို့ဒဏ်ရာရခဲ့ပါတယ်။ရာနဲ့ချီတဲ့ဒုက္ခသည်နေအိမ်တွေမိလောင်ပျက်စီးခဲ့တယ်လို့ Bangladesh ရဲတွေနဲ့မျက်မြင်တွေကကြေညာပြနေမှာပြောပါတယ်။ Ranger ရခိုင် Ranger ကတင်းအဖွဲ့အာရှအဖွဲ့နဲ့ Ranger တွဲစီညီညွတ်ရေးအဖွဲ့ RSO တို့ကြားဖြစ်ပွားခဲ့တာဖြစ်ပြီးတော့အာရှဖွဲ့ဟာမိုးရစေဝါရောင်းနေပြီးတော့ Ranger ခေါင်းဆောင်တို့ကိုတိုက်ခဲ့တယ်လို့ဆက်ဆွဲခံထားရပါတယ်။ Bangladesh မြန်မာနယ်စပ်အနားကအာရှဖွဲ့ရှိတဲ့နေရာကိုဗုဒ္ဓဟူးညမနေ့လင်းအားကြီးမှာRSO အဖွဲ့ကနေတိုက်ခိုက်တာလို့ Ranger စခန်းကလူတွေကပြောပါတယ်။တိုက်ခိုက်မှုကြောင့်အနည်းဆုံး2ဦးသေဆုံးရတယ်လို့နေစည်းမခြားဆောင်ရွက်များအဖွဲ့ MSF ကအမည်မဖော်ဘဲလို့သူတူက AFP သတင်းကိုပြောပါတယ်။တနက်ထိမှန်ထံရရသူ3ဦးရှိပြီးကလေးငယ်တူလည်းပါတယ်လို့ပြောပါတယ်။ဒုက္ခသည်စခန်းခေါင်းဆောင်တူကတော့ဒီတိုက်ခိုက်မှုကြောင့်နေတော်များများမီးလောင်ကြောင်းနဲ့ Bangladesh လုံခြုံရေးအဖွဲ့ကတော့ဒီ RSO အဖွဲ့ဘက်ကနေကူညီခဲ့တယ်လို့ပြောပါတယ်။ဒါအပြင်တိုက်ခိုက်မှုမှာပါဝင်တဲ့အာဆာခေါင်းဆောင်တူကလည်းတိုက်ခိုက်မှုအတွက် Bangladesh လုံခြုံရေးတပ်ဖွဲ့တွေပါတယ်လို့ပြောကြားခဲ့ပါတယ်။